မြန်မာနိုင်ငံမှာရှိတဲ့နာမည်ဆိုးနဲ့ကြော်ကြားနေတဲ့အကျဉ်းထောင်တွေကမကွေးတိုင်းတည်းရဲ့ထောင်မှာအကျဉ်းသားတွေကိုထောင်ပြင်ပအလုပ်တွေဖြစ်တဲ့ဗီလန့်ကြီးစက်ယုံနဲ့အခြားပြင်ပအလုပ်တွေမှာအလုပ်ကျန်းတွေတွားရောက်လုပ်ကင်စေပြီးတော့အကျဉ်းသားတွေအတွက်ရရှိတဲ့လုံအားကားတွေကိုထောင်အာဏာပိုင်တွေကကိုကျိုးရှာနေကြတယ်လို့ဒီအပိုင်းတွင်းမှာလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတဦးက RFB ကိုပြောပြပါတယ်ထောင်ထဲကအစားတောက်တွေဟာအင်မတန်ဆိုးဝါးဆဲဖြစ်နေပြီးတော့ထောင်အာဏာပိုင်တွေကအခွင့်အာဏာပေးထားတဲ့တန်းစည်းလို့ခေါ်တဲ့အကျဉ်းသားတွေချင်းချင်းအုပ်ချုပ်တဲ့သူတွေကအနိုင်ကျင့်နေတာတွေကရှိနေရဲပဲဖြစ်ပါတယ်။ဒါအပြင်ထောင်ထဲကအကျဉ်းသားတွေအတွက်မိသားစုဝင်တွေကအပြင်ကငွေပို့ရင်ထောင်အာဏာပိုင်တွေက20ရာခိုင်နှုန်းကိုဥပဒေမဲ့ထက်တောက်ယူနေတယ်လို့သိရပါတယ်။ကျန်းမာရေးစောင့်ရှောက်မှုကလည်းမရှိသလောက်ဖြစ်နေပြီးတော့ခုရပိုင်းအတွင်းစောင်းဥကိုဝင်လာနေပြီဖြစ်တဲ့အတွက်အေးမီဖြားနာသူတွေများနေကြောင်းအဆိုပါတရက်ထောင်ကလွတ်လာသူကပဲဆက်ပြောပြပါတယ
်။သားမရဲ့နေတာပါမရှိဘူး။အဲတခုအဖြစ်ကိုကကိုဆေးကိုဝယ်ပဲ။ဆောင်းသားသားဖြစ်တာပဲရှိတယ်။သူတို့ဘေးကဗာမီတွန်ပါလာစီတမို့ပေါ်ရ
။လောလောဆယ်တရက်ထောင်မှာတော့ပြီးခဲ့တဲ့နှစ်ကစတင်မာတန်ကလှူရှာမှုနဲ့ပတ်သက်ပြီးပြည်တံချခံထားရတဲ့ပခုတ်ကူမျိုးကဥတန်ရှင်းအပါဝင်6ဦးနဲ့မကွေးတိုင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရမှုဦးမြင့်ဦးအပါဝင်နတ်မောက်ရေနံကျောင်းနဲ့ချောင်းမျိုးတို့ကနိုင်ငံရေးကျင်းသား4ဦးစုစုပေါင်း10ဦးရှိတယ်လို့သိရပါတယ်။ ABB ခေါ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းအဆိုရတော့တရက်ထောင်မှာနိုင်ငံရေးကျင်းသား80ခန့်ရှိတယ်လို့သိရပါတယ်ခမ